ဆရာနာတိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာဆက်ရှိနေပါတယ်။ဒီကနေ့မှာတော့ရန်ကုန်မှာနေရအများအပြားမှာဘုံပေါက်ကွဲမှုတွေဖြစ်နေတဲ့အတွက်ဆန္ဒပြတပိတ်စစ်ကြောင်းကြီးတွေမထွက်နိုင်ပေမဲ့ရက်ခွက်အလိုက်မြို့နယ်အလိုက်လှုပ်ကြတဲ့ဆရာနာရှင်စန့်ကျင်တပိတ်တွေကတော့ဆက်ရှိနေပါတယ်။ရန်ကုန်မြို့ပြင်တခြားမြို့နယ်တွေကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကပြောပြပါမယ်ခင်ဗျာ။
တာကီတာမြောက်တကုံတင်ငန်းကျော်အင်းစိန်တောင်းကလာပါစတဲ့မြို့နယ်တွေမှာဘုံပေါက်ကွဲတာတွေရှိခဲ့တဲ့ရန်ကုန်မြို့မှာလုံခြုံရေးအခြေအနေကြောင့်အဓိကဆန္ဒပြစစ်ကြောင်းကြီးတွေလမ်းပေါ်ထွက်ဆန္ဒမပြနိုင်ကြပေမဲ့မြို့နယ်အလိုက်ရက်ွက်အလိုက်ဆရာနာသိမ့်မှုစန့်ကျင်ရင်ဆန္ဒပြပွဲလေးတွေတော့ရှိခဲ့ပါတယ်။ဆေးဟုတ်ချုပ်ရေးကြေညာထားတဲ့လိုင်တာယာမြို့နယ်မှာမကြခင်ပြန်ဖွင့်မဲ့အခြေခံပညာကျောင်းတွေပြန်မတက်ရေးလူငယ်အင်အားအနည်းငယ်နဲ့ဆန္ဒပြတောင်းဆိုခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့လိုင်တာယာလူငယ်တဦးကပြောပါတယ်
။အင်အားဆိုဟိုဟာလေအများကြီးဆုံးမရဘူးကြာဒီမှာလေဆေးအတို့ရမပြေသေးတော့ဒီအများကြီးထုတ်လို့မရဘူး။ဟို50 60ရောက်တော့ပါပဲ။ဟုတ်။ပြောရှင်လေးဟိုကျွန်တော်ကဟိုလူမတိအောင်လောက်ကတာဆိုတော့ဒီလူတိတွေပူဆိုးလေးဆိုတော့ချက်ချင်းရောက်လာကြတာပြတိသွားတာနေလေ။အဲကြောင့်မို့ကျွန်တော်ကဟိုဟာခဏတစ်ဖြုတ်လောက်ပဲဆက်ကြပါတယ်ဟုတ်။ဟုတ်အဓိကကျွန်တော်ဒီအခုကပေါ့နော်ဒီနေ့လောက်တာလောက်ဖြစ်တာကြတော့ဒီဟိုကြောင်းမတက်အောင်ပေါ့နော်ဒီကြောင်းနေအခုပြန်ဖွင့်နေတဲ့ကလေးကြောင်းပြတ်မအောင်အဲအဲ့လိုမျိုးပေါ့နော်သူတို့သာသာလေးပဲကျွန်တော်ရေးပြီးတော့အဝါဖြစ်ပါရဲ့ကြာ။နိုင်တာထဲမှာတော့ကျွန်တော်ဒီဟိုဆွဲအစည်းရလို့တော့ဒီလိုအပြစ်ကြမရှိတော့ဘူး။ပြီးလို့ရှိရင်ကျွန်တော်ဒီနိုင်တာတွေကဒီခြေဆက်လူငယ်တွေပေါ့နော်။ generation set တရားပဲမကြောက်နဲ့သူအဖွဲလိုက်ပွဲလိုက်ပဲခုခွဲပြီးထွက်နေကြတာကြာဟုတ
်။ရန်ကုန်မြို့မှာဘုံပေါက်ကွဲမှုတွေအခုရက်ပိုင်းဆက်တိုက်ဆိုသလိုဖြစ်လာနေပြီးလူသေဆုံးထိခိုက်တဲ့အထိဖြစ်တဲ့အတွက်ပြည်သူတွေဘက်ကအသွာအလာကိုပိုးပြီးသတိထားနေကြပါတယ်။လုံးကျုံရင်အင်အားတိတိတသာတိုးလာတာမျိုးမတွေ့ရပါပဲ။တပ်ဖွဲ့ဝင်တွေကင်းလှည့်သွားလာတာမျိုးတွေတော့ပိုလှုပ်လာပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်နှင်းစင်မပြတ်ချီတက်ဆန္ဒပြကြတဲ့သခိုင်းတိုင်းကလေးမျိုးမှာတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲကဖမ်းဆီးဖို့ကြိုးစားနေတဲ့ကြားကဆန္ဒပြပွဲလုပ်နိုင်ခဲ့တယ်လို့ဆန္ဒပြသူတယောက်ကပြောပါတယ်
။ဆိုတော့ဒီနေ့ကတပိတ်ကြောင်းထွက်ပြီးမကြခင်မှာပဲသူတို့ရောက်လာတယ်ပေါ့နော်။သူတို့ရောက်လာတဲ့အချိန်မှာတော့တပိတ်ကြောင်းကတော့အမြန်ဆန်ခွဲနိုင်လိုက်တယ်ပေါ့နော်။ကျွန်တော်တို့ထွက်နေတုန်းကပဲသူတို့လာချတာပါဗျာဟုတ်စစ်ကောင်စီဘက်ကနေသူတို့လိုက်ချတာတော့ပုံမှန်ညီပါရှိတယ်ဗျာကျွန်တော်တို့ဒီပြောက်ကြားတပိတ်ပုံမှန်ပဲကျွန်တော်တို့လောက်ရတာပေါ့နော်အရှင်ကြီးကောင်းရင်ကောင်းတယ်လို့တော့လမ်းမကြီးပြောတော့ကျွန်တော်လည်းထွက်တာများတယ်အဟိုစစ်ကောင်စီဘက်ကဘယ်လိုလုပ်လဲဆိုသူတို့ကအရွက်ဝတ်တွေနဲ့ကင်းထားတယ်ဗျာသူတို့ရဲ့အရွက်ဝတ်တွေနဲ့ကင်းထားတာမျိုးရှိတယ်ပြီးကျွန်တော်တို့တပိတ်ကြောင်းနေတယ်မှာလည်းခါတလေမှာသူတို့လူတွေထည့်ထားတာမျိုးရှိတတ်တယ်ဗျာဟုတ်ပြီးတော့ကျွန်တော်တို့လိုက်ချတယ်ပေါ့နော်ကားတွေနဲ့ဟုတ်
အာယုံဦးတပိတ်နေ့လယ်ဆိုင်ကတပိတ်ညနေစည်းစာတပိတ်ဆိုပြီးတနေ့ကို၃ချိန်ဆန္ဒပြလှုပ်ရှားမှုတွေရှိနေတဲ့ကချင်ပြည်နယ်မိုးကောင်းမြို့မှာလည်းအဖမ်းမခံရအောင်တတိထားရှောင်ဖို့ကြိုတင်ပြင်ဆင်ထားရတယ်လို့ဆန္ဒပြပွဲမှာအမြဲပါဝင်နေသူတို့ကပြောပါတယ်
။မနေ့ကိုအာယုံဦးတပိတ်နေ့လယ်ကိုဆိုင်ကတပိတ်ညနေကိုလည်းကျွန်တော်တို့စည်းစာတပိတ်ဆိုပြီးတော့၃ချိန်ပြဖို့ပြင်နေကြတယ်ရှင်။အဲ့ဒီလိုခြိစက်တဲ့အခါကျတော့ကျွန်တော်တို့ကအနည်းဆုံးတော့100လောက်တော့ရအောင်စုတယ်ချင်း100လောက်တော့ဒါကိုဖြစ်ဆက်ထားကြတာပေါ့ချင်းဒီတပိတ်စားထွက်တော့မှဆိုကျမတို့ကအားလုံးကိုတတိရှိစေဖို့လဲပြောတယ်ပြီးလို့ရှိရင်လိုက်ဖမ်းမယ်လို့အရေးအယံသိလို့ရှိရင်ကို၌တူးချင်းစီလွတ်အောင်ပြေးကြဒီတပိတ်စစ်ကြောင်းလမ်းတစ်လျှောက်မှာကိုဘယ်နေရာကိုပြေးရင်လွတ်မလဲဆိုတာကိုတွေးတာနေရာရှာတာဆိုတာတော့ကျမတို့တတိသေးဖြစ်တယ်ချင်း
မိုးကောင်းမျိုးကဒီကနေ့အာယုံဦးတပိတ်မှာညီညွတ်မှုကိုပြသတဲ့အနေနဲ့အဝါရောင်တူညီအင်းကြီးကိုဝစ်ဆင်ပြီးအင်အားအများပြားနဲ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။မန္တလေး၊မုံရွာ၊ဖားကန်၊တဝဲ၊လောင်းလုံနဲ့ဒဇယ်တို့မှာနှင်းစင်ပြုလုပ်နေကြတဲ့တပိတ်မောက်စစ်ကြောင်းတွေဆက်ရှိနေသလိုစာလင်ကြီးနဲ့ရင်းမာပင်မျိုးအနီးကကျေးရွာတွေစုပြီးလူထောင်ကြီးပါဝင်တဲ့ရွာပေါင်းတပိတ်ကိုလုပ်ခဲ့ကြပါတယ်။မိတီလာမော်လမြိုင်ကြောင်မဲနဲ့ပကံချောင်းဒေသတွေမှာလဲဆိုင်ကယ်တပိတ်ပျောက်ကြားတပိတ်လူမဲတပိတ်တွေနဲ့ဆရာနာရှင်ကိုစန့်ကျင်ကြောင်းပုံစံမျိုးစုံနဲ့ပြသနေကြပါတယ်ရှင်